အီးဥရောပတမကနိုင်ငံတွေကြားစီးလုံးညီညွတ်မှုဆန္ဒကိုအကြမ်းဖက်ဝါဒဆွဲကဖြိုခွင်းလို့မရနိုင်ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးဟော့စ်စီဟိုဖော်ကတောက်ချာနေ့ဘာလင်မှာပြုလုပ်တဲ့EU ပြည်ထောင်စုဝန်ကြီးတွေရဲ့ online အစည်းအဝေးမှာပြောကြားလိုက်ပါတယ
်။ Wenn wir zusammenhalten,
တကယ်လို့အကြမ်းဖက်ဝါဒဆွဲရတဲ့ EU ဖော်ဝင်နိုင်ငံတွေကြားစီးလုံးညီညွတ်မှုရှိမယ်ဆိုရင်ဒီအင်အားကကြီးမားတဲ့အတွက်ရေရှင်မှာဥရောပအတွက်ဒီဝါဒဆွဲကထိုးဖောက်လို့ရမှာမဟုတ်ကြောင်းဂျမန်ဘာသာနဲ့ပြောသွားတာပါ။ Islam City ကြောင့်လို့တမ်းမြတ်ရှိသူတွေရဲ့တိုက်ခတ်မှုကြောင့်ပြင်သစ်နိုင်ငံ Paris နဲ့ Nice Austria ကဗီယန်နာမြို့တွေမှာတစ်လအတွင်းလူ၈ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ EU အနေနဲ့ဘာသာရေးရတိုက်ခိုက်တာမဟုတ်ဘဲအကြမ်းဖက်တဲ့ဘယ်အဆွန်ရောက်လှုပ်ဆောင်မှုမျိုးကိုမဆိုဆန့်ကျင်တိုက်ခတ်မှာဖြစ်ကြောင်းလည်းပြည်ထောင်ဝန်ကြီး Host ကပြောပါတယ်။ဒီလိုတိုက်ခိုက်ရမှာ EU နယ်နိမိတ်ထဲဘယ်သူဝင်လာပြီးဘယ်သူထွက်သွားတယ်ဆိုတာကို EU ကသိဖို့လိုတဲ့အပြင်ဒီနယ်စပ်ဒေသတွေမှာလုံခြုံရေးအထူးခိုင်မာအောင်လုပ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးကသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်